ဖင်လန်နိုင်ငံကိုမြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်အဖြစ်တူရကီလွှတ်တော်မှမနေ့ကြတာရင်းနေ့နောက်ပိုင်းတွင်ကအတည်ပြုလိုက်တာကြောင့်ဖင်လန်နိုင်ငံအနေနဲ့နိုင်ငံပေါင်း30ပါတဲ့အနောက်မဟာမိတ်နေတိုးအဖွဲ့ဝင်ဖြစ်ဖို့အတွက်တည်ချသွားပါပြီ။နေတိုးမဟာမိတ်အဖွဲ့ဝင်ဖြစ်ဖို့လက်ရှိအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်လိုအပ်ပါတယ်။ဖင်လန်ကိုလက်ခံဖို့ဟန်ဂရီလွှတ်တော်မှဒီသတင်းပဲစောပိုင်းတွင်ကအတည်ပြုခဲ့ပြီးတဲ့နောက်နောက်ဆုံးအတည်ပြုဖို့ကြံနေတဲ့တူရကီလွှတ်တော်မှမနေ့ညပိုင်းတွင်ကအတည်ပြုလိုက်တာပါ။ဖင်လန်နိုင်ငံဟာရုရှားနဲ့မိုက်800ကျော်နယ်စပ်ချင်းထိစပ်နေတာကြောင့်နေတိုးအဖွဲ့ရဲမှဖင်လန်ပါလာပြီးတာနဲ့ရုရှားနဲ့နေတိုးထိစပ်နယ်မြေကနှစ်ဆတိုးသွားမှာပါ။ဖင်လန်အနေနဲ့30နိုင်ငံမြောက်နေတိုးအဖွဲ့ဝင်တရားဝင်ဖြစ်လာဖို့မှာတော့နောက်ထပ်လုံလုံလုံလီအဆင့်အနည်းငယ်ကျန်ပါသေးတယ်။ဖင်လန်ကိုအခုနောက်ဆုံးလက်ခံလိုက်တဲ့ဟန်ဂေရီနဲ့တူရကီနိုင်ငံတွေရဲ့လက်ခံအတည်ပြုလာတွေကိုနေတိုးအဖွဲ့နဲ့ပတ်သက်တဲ့ဆွေးရစရန်တွေထိမ့်သိမ်းထားရှိတဲ့အမေရိကန်ပြည်ထောင်စုကိုပေးပို့တာ။နောက်နေတိုးအတွေ့အမှုချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်ဖိတ်ကြားလွှာကိုဖင်လန်ကိုပို့ပြီးတော့ဖင်လန်နိုင်ငံဘက်ကလက်ခံအတည်ပြုလွှာပြန်လည်ပေးပို့တာစသဖြင့်လှုပ်ထုံးလုံလီတွေကြံနေသေးတာပါ။ဒါတွေပြည့်ရင်တော့တရားဝင်အဖွဲ့ဝင်ဖြစ်လာတော့မှာပါ။ဖင်လန်နိုင်ငံနဲ့အတူနေတိုးအဖွဲ့ဝင်လျှောက်လာတဲ့ချိန်နဲ့တင်ခဲ့တဲ့ဆွီဒင်နိုင်ငံကတော့တူရကီကအတည်မပြုသေးပါဘူး။အချမ်းဖက်အဖွဲ့အစည်းတွေအဖြစ်တူရကီဆိုရကသတ်မှတ်ထားတဲ့အဖွဲ့တွေကိုဆွီဒင်နိုင်ငံကပြော့ပြော့ပြောင်းပြောင်းဆက်ဆံလုံးတယ်လို့တူရကီဘက်ကဆွဆွဲပြီးနှစ်နိုင်ငံဆက်ဆံရေးတင်းမာနေတာကြောင့်ဒါကိုအရင်ညှိနှိုင်းဖြေရှင်းနေရတာပါ။အလားတူဟန်ဂရီလွှတ်တော်မှလည်းဆွီဒင်ကိုနေတိုးအဖွဲ့ဝင်အဖြစ်လက်ခံဖို့မဲခွဲမဆုံးဖြတ်ရသေးပါဘူးရှင်။